တရင်တွေအတွက်မြန်မာပြည်ကိုဖုံးဆက်တိုင်းဒီရက်ပိုင်းအတွက်မှအမြဲကြားနေရတာကကုန်စည်နှုတ်အကြောင်းမှာဝန်ထမ်းတွေအတွက်အစိုးရကတိုးလိုက်တဲ့လာစာကလက်ထဲမရောက်သေးပေမဲ့တက်သွားတဲ့ကုန်စည်နှုတ်ကလိုက်တောင်မမီတော့ဘူးလို့အများစုကညီးကြပါတယ်။ဟုတ်ပါတယ်နော်။ငကိုတဲကမှအိမ်ရှင်မတွေအတွက်စိန်ခေါ်မှုတွေကြီးကြီးမားမားဖြစ်နေတဲ့မိဖို့ကြောင့်စရိတ်ကအခုတော့ပိုးပြီးတော့မြင့်တက်လာနေတဲ့ကုန်စည်နှုတ်နဲ့ဆိုရင်ညီးမယ်ဆိုလဲညီးလောက်မှာပေါ့ရှင်။အခြေခံစားကုန်တွေဖြစ်တဲ့စံစည်း၊စီစည်း၊ကြက်သွန်စည်းအပြင်အရှင်ကကစွန်ရွက်တစည်းကို750က200ပေးဝယ်နေရပြီးအခုတော့400နဲ့500ကြားဝယ်စားနေရတဲ့အကြောင်းအရှင်မမညညိုလက်ကကျွန်မကိုပြောပြပါဗျ။အခြေ
ခံအားဖြင့်ကတော့ကစွန်ရွက်တစည်းကို100 150ရနေပြီးတော့300 500အထိတက်တယ်။ခံကတစ်ထောင်ဆန်ဆိုတာတော်တော်လေးကိုစားမရတဲ့ဆန်ဖြစ်သွားပြီပေါ့နော်။လူတိုင်းလည်းဝယ်လို့မရပါဘူး။100လောက်မှ1400လောက်မှစားရတယ်။နောက်တစ်ခုကငါတို့စက်သားတို့ဆိုရင်ဒီလိုပါပဲ။စက်သားဆိုရင် 900 စီ။အမဲသားဆိုရင် 700 900အဲ့လောက်ရှိပါတယ်။ပစုံပိုင်းများတော့မေးတော့မမေးရဘူးဖြစ်နေပါတယ်။ဒီအရွက်ဆိုလဲကမုန်းရက်နဲ့စီ900အဲ့လိုမျိုးကိုအတီးအရွက်နဲ့ချိုးချိုးချောင်းချောင်းဘယ်ရရမလဲဆိုပြီးတိုးချိတ်ပြီးတော့လူရအဲ့လိုပဲမဖြစ်မနေသွားနေရတာပါပဲ။ရောင်းရလားဆိုဈေးတွေကလည်းကြီးတာပဲဈေးမရောင်းရလို့ဆိုပြီးကြီးတာပါပဲ
။အရှင်မတွေအတွက်မိဖို့ကြောင့်ဈေးတွေမှဟုတ်ပါဘူးနော်။သားသမီးတွေအတွက်ကျောင်းစရိတ်နဲ့အတူကျန်းမာရေးစရိတ်ဆိုတာကရှိပြန်လေတော့မိခင်တွေမှပြန်များကြရပါတယ
်။အိမ်တိုင်မှာစားရတဲ့ဒီမိဖို့ကြောင့်ဈေးကအဲ့လိုရှိနေရဲ့ရေဖို့ရှိမယ်။အဲမိဖို့ကမိရအခုမိုးလေးရွာတယ်ဆိုတော့မိရပြက်ချင်လာပြီးပြောင်းနိုင်ဖို့လာပြီးပြီးလို့ရှိရင်ပညာသင်စရိတ်ကျန်းမာရေးစရိတ်စားရရာကြီးပါတယ်။ဟိုမူဂျိုကျောင်းမတယောက်ကတလကို8000ရှိပါတယ်။ပေါင်းကျော်ပါတယ်အတန်းကလေးဆိုလို့ရှိရင်အဲ့စားရတဲ့ရေးလေးကကျွန်တော်တို့ကကတ်ဖဲ့ပြီးတော့လူမမြင်ဘူးဆိုပြီးနေလို့ရတယ်လေကျွန်တော်တို့ခုနကပြောတဲ့ကျန်းမာရေးစရိတ်တို့ပညာရေးစရိတ်တို့ကြတော့ကျွန်တော်တို့ဘလို့မှချိုးချံလို့မရပါဘူး။ရေဖို့လို့မီတာဖို့လို့ဆိုတာမျိုးလေကျွန်တော်တို့ချိုးချံလို့မရတဲ့အားတွေပါ။ဘလို့ဖြည့်ရှင်းနေရလဲဆိုတော့အတွေ့အကြုံနဲ့ဖြည့်ရှင်းနေရတာပေါ့။ကျွန်တော်တို့စားမယ့်ဟာလေးကိုမစားရအောင်ဥမာအဲဝင်လေးရလာမယ်ဆိုလို့ရှိရင်အဲ့ဒီဝင်လေးကိုကျွန်တော်အတိုးပြေးဆက်လိုက်တယ်။ဒါပေမဲ့ဆိုရင်ပတ်စံစားရတဲ့နေ့မှာကျွန်တော်တို့ဟင်းလောင်းလေးတစ်ခွက်တော့စားကျင်တာပေါ့။ဒါပေမဲ့ကျွန်တော်တို့ကမစားနိုင်ဘူး။အဲ့ဒါကိုအကျဉ်းဆက်ရတယ်။
ဝန်ထမ်းတွေလာစားတိုးမယ်ဆိုလို့ဝန်တာပေမဲ့အခုတော့ကုန်စည်နှုန်းကကျိုတက်နေတဲ့အပြင်ဝေးလံတဲ့နေရာတွေမှာသွားပြီးအလုပ်လုပ်ကြရတဲ့သူတွေအဖို့စားစရိတ်နဲ့အတူနေစရိတ်ဆိုတာလည်းရှိပြန်လေတော့မထူးပါဘူးလို့ဆိုလာသူကတော့မန္တလေးတိုင်းထဲကမူလာတန်းပြဆရာမလေးမှတ်ပန်းခဲ့ပါရှင်
။နည်းနည်းနားကြရတဲ့လူတွေကြတော့နည်းနည်းလောင်းလာမှုရှိရလို့ပြောလို့ရပါဘူး။အဝေးကြရတဲ့လူကြတော့ကိုယ်စရိတ်ကိုခံပြီးသွားရတာမျိုးဆိုတာလေသူကလမ်းစိတ်တွေပညာစားကိုယ့်ကိုလောက်ရတဲ့စားတောင်းစိတ်တွေပညာစားကိုယ့်အကုန်လုံးတာဝန်ယူရတဲ့အချိန်ကြတော့အဲ့လိုမျိုးအကုန်လုံးကလောင်းကားမှုတော့မရှိဘူးပေါ့အစင်မပြေတဲ့ဆံမကြီးကတော့ဟိုဗာနေရေးထိုင်ရေးအစားအကုန်လုံးပေါ့နော်ရွာမစီကံပေးရမျိုးကိုယ်တိုင်ပြင်ဆင်ရတယ်ကိုယ်တိုင်ငှားရတယ်အိမ်လာခတွေပေးရတယ်ဟိုမျိုးဝေးရနေရကျတော့အစားတောက်တရားစားဆင်းရဲဆိုတော့တို့မှအဲ့လိုမျိုးပေါ့နော်ဒီကနေတခါတည်းလိုမျိုးဝယ်သွားတာမျိုးဆိုတော့တို့ကပြဿနာတော့အကုန်ကိုဆိုက်ရတာများတယ်ပေါ့အဲ့လိုတွေရှိရအိမ်ခရလည်းမျိုးဈေးကြီးရပေါ့နော်အမသိတော့အစင်မပြေဘူးထင်တာပဲလစာတိုးတာနည်းနည်းပေါ့နော်လစာတိုးတာနည်းနည်းကုန်စည်လုံးကပူတက်တက်သွားတာမှောင်းလို့တော့လေ
ဝန်ထမ်းတွေလစာတိုးပေမဲ့ကုန်စည်လုံးကတက်လာတာမို့အရှင်ကလိုပဲမထူးပါဘူးလို့အထက်တန်းပြဆရာမတူဖြစ်တဲ့ဇော်နွယ်ကြီးကလည်းပြောပါတယ်လစာနေကြတဲ့ပညာရေးဝန်ထမ်းတွေဟာအပေါ်ဝင်ငွေရဖို့အတွက်တခြားလုပ်ငန်းတွေနဲ့လည်းရပ်တည်နေကြရတယ်လို့ဆိုပါတယ
်အခုနောလားဆေကတော့တိုးလာတဲ့လစာနဲ့ဆိုရင်တော့အရင်တိုင်းတော့အဆင်ပြေလောက်ပါတယ်ဒါပေမဲ့ကုန်စည်နှုန်းကခဏတပြုတ်တက်တာမဟုတ်ဘဲနဲ့လေအခုကဆာရောအကုန်လုံးနည်းနည်းစီတက်လာတဲ့ခါကျတော့လူဦးရေများရင်တော့အဆင်မပြေလောက်ဘူးရှင်လူဦးရေကမိသားစုနည်းရင်တော့အဆင်ပြေလောက်ပါတယ်အဲကုန်စည်နှုန်းကကျမတို့အိမ်မိသားစုအနေနဲ့ဆိုကျမတို့ကမိသားစု9ယောက်ရှိတယ်အဲ့အရင်ဆိုရင်တော့ဈေးဘောက3000လောက်ဆိုရင်အဆင်ပြေတယ်။အခုကျတော့5000လောက်မှအဆင်ပြေတယ်။အဲ့လိုဖြစ်လာတာပေါ့နော်။1500 2000လောက်တော့ကွာလာတာပေါ့။အဲ့လိုဆိုတော့လေတနေ့ကို2000လောက်ကွာတယ်ဆိုတော့တစ်လကို3000ပေါ့နော်။အဲ့တော့သူတို့တိုးလာတယ်လစာနဲ့ဆိုရင်တော့အရင်တုန်းကပုံစံအတိုင်းလောက်တော့ပဲ။အဲ့လောက်ပဲကျမတို့မှဟိုပို့ပြီးတော့ထူးထူးခြားခြား3နိုင်လောက်မယ်လို့တော့မထင်ဘူးရှင့်။ဒီလစာနဲ့ပတ်သက်လို့တော့ပေးတဲ့လစာနဲ့ဒီတိုင်းနဲ့ပေါ့နော်တခြားဝင်ငွေမရှိပဲဆိုရင်တော့အရှင်ကမပြေလောက်ဘူးပေါ့နော်ကျမတို့ကပေးတဲ့လစာနဲ့မလောက်တဲ့ခါကျတော့ဆရာမတွေကအပြင်ဝင်ငွေကိုလည်းဒီလိုကိုဆက်ချာနေရတဲ့အခြေအနေရပေါ့နော်ဒီအခြေအနေကမလွတ်ကင်းနိုင်ဘူးဖြစ်နေတာပေါ့လုံးဝကိုအပြင်မှာမရှာရဘဲနဲ့လုံလောက်တဲ့အခြေအနေတော့မဖြစ်နိုင်ဘူးရှင်က
ကျွန်တော်တို့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတ ွေကြေးတံမိုးတွေကျသွားမှာကိုလည်းစိုးရိမ်နေဆိုတဲ့သုံးသပ်ချက်တွေရှိနေပါတယ်။ကျမတို့မြန်မာနိုင်ငံမှာကနိုင်ငံရေးတည်ငြိမ်မှုမရှိတိုင်းအပြောင်းအလဲနဲ့အတူပြဿနာတစ်ခုခုဖြစ်တိုင်းကုန်စည်နှုန်းတွေကမြင့်တက်သွားတတ်ပြီးပြန်ကျလာတယ်ဆိုတဲ့ထုံးစံကလည်းမရှိလေတော့ဝင်ငွေနှဲကြတဲ့အခြေခံအများစုလူတန်းစားအတွက်လစာတိုးတယ်ဆိုတာထက်ဘဝပြည်လဲရေးတွေကိုဘယ်လိုဖြည့်ရှင်းပေးမလဲကုန်စည်နှုန်းတွေကိုရောဘယ်လိုထိန်းချုပ်မလဲဆိုတဲ့မှန်ကန်တဲ့နည်းလမ်းတွေဖြစ်ဖို့ကသာအရေးကြီးပါတယ်ဆိုတဲ့ပညာရှင်တွေရဲ့ထောက်ပြချက်နဲ့ပဲဒီတစ်ပတ်ရဲ့အစီအစဉ်ကိုဒီမှာပဲရနာခွင့်ပြုပါအောင်ရှင်နောက်တစ်ပတ်မှကျမတို့ပြန်ဆုံရအောင်ပါနော်တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်